တအံပလောင်တိုင်းရင်းသားများစုနေထိုင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုမှာ၃လအတွင်းလူခွန်ရီချိုးပေါက်ခံရသူ90ရှိပြီးလူ10ဦးသေဆုံးခဲ့တယ်လို့တအံပလောင်အမျိုးသမီးအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်လူခွန်ရီချိုးပေါက်မှုတွေထဲမှာတက်မတော်ကအများဆုံးလို့တအံအမျိုးသမီးအဖွဲ့အစည်းပြောရေးဆိုခွင့်ရှိသူလွေးကြီး15ကပြောပါတယ်
ကျမတို့ရဲ့မှတ်တမ်းအရဆိုရင်တော့အများဆုံးဖြစ်နေတာကဒီမြန်မာသမ္မတကကျူးလွန်တဲ့အပိုင်းကအများဆုံးဖြစ်တယ်။ဆန်တဲ့ဟာကြတော့ကျမတို့လည်းတိတိကျကျမသိရတဲ့အပိုင်းတွေကဖြစ်တယ်။တိုင်းရင်းသားလည်းနဲ့ကိုင်းဘက်ကကျူးလွန်တာလားသမ္မတဘက်ကကျူးလွန်တာလားဆိုတာလည်းကျမတို့လည်းသိကြမရတဲ့အပိုင်းတွေလည်းအမျိုးသစ်တွေလည်းအများကြီးရှိတယ်။ဒီသမ္မတကပေါ်လာဆွဲတဲ့အပိုင်းတွေရှိရဲ့နောက်တစ်ခုကျတော့ဒီလက်နက်ကြီးပစ်ခတ်လို့လူစုတွေထိခိုက်ပြီးဆုံးတဲ့အပိုင်းတွေတွေ့ရတယ်ဒီဒီတစ်ခုဒီနှစ်ခုပေါ့
မြန်မာသမ္မတနဲ့တိုင်းရင်းသားလက်နက်ကိုင်းတွေကြားတိုက်ပွဲတွေအတွင်းလူခွင့်ရေချိုးဖောက်ခံရတာရီကိုအရဲသားပြည်သူတွေကအများဆုံးခံရတာလို့သူတို့ထုတ်ပြန်ကြမှာပါရှိပါတယ်။ဇူလိုင်လကနေစက်တင်ဘာလကုန်အထိ3လအတွင်းလက်နက်ကိုင်အဖွဲ့တွေကပြည်သူတွေကိုဖမ်းဆီးချောင်းနှောင်တာပေါ်တာဆွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာမြေမြုံပိုင်းအသုံးပြုတာတွေကြောင့်တေဆုံးတာတွေနဲ့ထိခိုက်ဒဏ်ရာရတာနေအိမ်ကပစ္စည်းတွေကိုသိမ်းယူဖျက်ဆီးတာတွေနဲ့ဆေးဘေးရှောင်ဒုက္ခသည်တွေများပြားလာကြောင်းတအံမြို့သမီးများအဖွဲ့အစည်း DWO တာဝန်ရှိသူတွေကပြောပါတယ်လက်နက်ကြီးနဲ့ပစ်ခတ်တာနဲ့မြေမြုံမိုင်းကြောင့်ဒေသခံ10ဦးသေဆုံးခဲ့ပြီးဒဏ်ရာရရှိသူ23ဦးလမ်းပြအဖြစ်ခေါ်ဆောင်ခံရသူ23ဦးဖမ်းဆီးချောင်းနောက်ခံရသူ3ဦးတပ်သားဖြင့်ဆူတောင်းခံရသူ10ဦးနဲ့မြင်းပန်းနှိပ်စက်ခံရသူ2ဦးရှိခဲ့တာကြောင့်စုစုပေါင်းလူခု20လူခွန်ရီချိုးပေါက်ခံရတာလို့ DWO အဖွဲ့ကကြောက်ယူထားတဲ့စီးရင်တွေအရာသိရပါတယ်တန်ဥပဒေအထောက်အကူပြုအဖွဲ့ကမိုင်းမြို့အောင်ကတော့သူတို့စီမှာလက်နက်ကိုင်အဖွဲ့တွေကလူခွင့်ရေချိုးပေါက်တာတွေရှိနေတယ်လို့ပြောပါတယ
်လက်ရှိမှာကတိုက်ပွဲဖြစ်နေတဲ့အတော်သွင်းတွေမှာရောတိုက်ပွဲမဖြစ်တဲ့ကာလတွေမှာရောလူခွင့်ချိုးပေါက်မှုတွေကတောက်လျှောက်အမှရှိနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဥပမာဆိုရင်ဒါကဒီနမ်ခတ်မှာဆိုရင်ပြည်သူ့စစ်ကအပြစ်မဲ့ပြည်သူတို့တယောက်ကိုဖမ်းဆီးရိုက်နှိပ်တဲ့ဟာမျိုးဟုတ်တယ်ကျွန်တော်တို့တွေ့ရတယ်ဒါကတော့ဒါတတိယတားရေးပေါ့နော်ဒါကအပြည့်မဲ့ပြည်သူလူထုတွေကိုဒါဒီတမတော်ဘက်ကဖန်ဆီးပြီးတော့မှဒါကမတရားဆွဆဲခံရတဲ့မျိုးလေအများကြီးကျွန်တော်တွေ့ရတယ
်ဒီလိုလူခွင့်ရေချိုးဖောက်မှုတွေကိုကုတ်ခိုင်းနမ်ဆန်ကြောက်မဲတီဘောနဲ့နန်းခမ်းမြို့နယ်တွေမှာအများဆုံးတွေ့ရပြီးမြမတမတော်က15ကြိမ်ပြည်သူ့စစ်အဖွဲ့က2ကြိမ် RCS SSC က2ကြိမ်နဲ့ TNLA က2ကြိမ်ပြုလုပ်ခဲ့တယ်လို့ DWO အဖွဲ့ကပြောပါတယ်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုကျုံစော်မင်းထွန်းကို RFA ကမေးမြန်းကြည့်ရမှာတော့
တနက်ကပြည်သက်ခါတိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာကုန်းကက်တဲ့မြန်မြန်နဲ့လောက်ရတာရှိတယ်။ဟုတ်ပြီပြင်ပဲလဲပြင်တော့ဖြစ်နိုင်မှာ။ဒါနဲ့ပတ်သက်ပြီးရှိခဲ့တဲ့ဆိုလို့ရှိရင်လည်းတမ်းတော်အနေနဲ့ကတော့ကျွန်တော်လုတ်ပြင်လုတ်ထိုက်တာတွေကိုပေါင်းရွက်နေရရှိတယ်။ကျွန်တော်ပြောလို့ရတာတမ်းတော်အနေနဲ့ဒီစည်ရေးဖြစ်ဖြစ်နိုင်ငံတကာစံချိန်စံချိန်နဲ့ပေါ်ရင်ကျွန်တော်ပိုင်နာမဲ့စီစီစီကနေပြင်ပွဲတွေပဲဖြစ်ဖြစ်ပုံကိုကျွန်တော်တို့ကတော့တတ်နိုင်လို့ပြူလာရတာအဲ့လိုဖြစ်နေရရှိ
ဒီဆော့ဆော့ချက်တွေနဲ့ပတ်သက်ပြီး RCS ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကိုမေးမြန်းရမှာတော့သူတို့အဖွဲ့အနေနဲ့လူခွင့်ရေးချိုးဖောက်တာတွေတက်သားဖြင့်ဆူတောင်းတာတွေမရှိဘူးလို့ပြောပါတယ်
။အဲ့ဒီဘက်ပိုင်းနေမှာပေါ့နော်။ကျွန်တော်တို့ဒီလှုပ်ရှားမှုတွေပါလေမဆေးလှုပ်ရှားမှုတွေရှိမှမလဲဒီတက်သားဖြင့်ဆူဆောင်းတာပါလေမရှိပါဘူး။အဲမရှိပါဘူး။ကျွန်တော်တို့လည်းကျွန်တော်တို့ဒီနော်အောက်ခြေတက်သားတွေကိုဒီလူခွင့်ရေးဆိုင်ရာတွေပါလေလို့ကျွန်တော်တို့ဒီအထူးအင်ညာပေးထားတာပါလေရှိပါတယ်ဗျာ။တမှုတွေလည်းသူကချိန်တိတ်နေပါတယ်ဒီကိစ္စတွေ
အချက်လက်တွေဟာတန်အမျိုးသမီးအဖွဲ့အစည်းကနေလက်လန်းမိတလောက်ကောက်ယူရရှိတဲ့အချက်လက်ဖြစ်ပြီးနောက်ထပ်လည်းရှိနိုင်သေးတယ်လို့ထုတ်ပြန်ကြမှာရည်သားထားပါတယ်ခင်ဗျာ